ရှမ်းပြည်နယ်တောင်ပိုင်းမှာရောက်နေတဲ့စစ်ဘေးဒုက္ခသည်တွေအခုလစက်တင်ဘာလကနောက်ဆုံးထားပြီးနေရပ်ပြန်ကြဖို့စစ်ကောင်စီဘက်ကအမိန့်ထုတ်ထားတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။နေရပ်မှာလက်နက်ကင်တိုက်ပွဲတွေဆက်ရှိနေပြီးမြေမြုပ်မိုင်းအနေရကြောင့်နေရပ်ပြန်နိုင်မှုခက်ခဲနေတဲ့အကြောင်းလည်းပြောပါတယ်။ရှမ်းပြည်တောင်ပိုင်းကစစ်ဘေးဒုက္ခသည်တွေအခြေအနေရန်က ဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရွာသားများပြားရှမ်းပြည်နယ်တောင်ပိုင်းကိုရောက်နေပါတယ်။သူတို့ကိုစက်တင်ဘာလကုန်မှနောက်ဆုံးထားပြီးနေ့ရက်ပြန်ကြဖို့ရှမ်းပြည်အစိုးရကနေတဆင့်စာထုတ်ထားတယ်လို့စစ်ဆောင်တွေကကူညီနေသူတဦးကပြောပါတယ်။
သူတို့စာထွက်ထားတာတော့ရှိတယ်အဲ့ဒါကိုရှမ်းပြည်နယ်အစိုးရနေထွက်တာပေါ့ထွက်တော့ကျွန်တော်ရတဲ့တ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ သားသမီးလည်းချိုးဒီမှာတောင်းသားနေတယ်တချို့ကလည်းပြန်ဖို့အတွက်သူတို့မူလနေရလဲမတည်ငြိမ်သေးဘူးတိုက်ပွဲနေဖြစ်တည်တယ်တချို့ကတော့ကိုယ်အိမ်လည်းမရှိသေးဘူးပြန်ဖို့မဖြစ်သေးဘူးပေါ့လောဆယ်တာကိုတိခံပေးဖို့ဆက်လက်လက်ခံပေးဖို့တော့ရက်ကြီးအုပ်ချုပ်မှုတွေကပြန်တင်ကြရတယ်ပဲအိမ်ကြီးကတော့ပြန်စဉ်းစားနေတယ်တိုးတော့လည်းတောင်ကြီးနေရာတချို့နဲ့ဒီညောင်ရွှေနေရာတချို့ကတော့ပြန်ခိုင်းနေတယ်အာဒီဒီအမင်းစာကတိရှိကြောင်းလည်းမထိုးခိုင်းတာမျိုးတော့ရှိတယ်ပေါ့ဗျာ
ရှမ်းပြည်နယ်တောင်ပိုင်းမှာစစ်ပေးရှောင်ဥယျာဉ်3000ဝန်းကျင်အထိရှိမယ်လို့အကူအညီပေးနေတဲ့သူတွေကမျှော်လင့်ထားပါတယ်မိုးပြင်းနဲ့လွိုက်ကောဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒီရက်ထဲမှာရင်ရှမ်းပြည်တောင်ပိုင်းစီရွာလုံးကျထွက်ပြေးလာတာတွေလည်းရှိပါသေးတယ်။ပြန်ရောက်တဲ့အချိန်အလုတ်အကိုင်အတီးကြမရှိတော့သလိုမြေမြုပ်မိုင်းတွေကြောင့်ထိခိုက်မှစိုးရိမ်ရတဲ့အန္တရာယ်လည်းရှိနေတယ်လို့ပရဟိတအကူအညီပေးနေသူတို့ကပြောပါသေးတယ်။
ဆူချောင်းတော့သူစိတ်ချင်းရတော့ငါတို့ပြန်ပြန်မတော်နေကြမလဲပေါ့ငါတို့လက်ကိုကတော့ဟိုအသက်လူရဆက်ပြေးလာပါလေဆိုမှဒီခေတ်ကိုသတ်ပြီးတော့အတူပြန်ခိုင်းမယ်ဆိုတော့သူတို့ချုပ်ပြန်ပေါ်ခဲနေကြတယ်ဒါကိုအစိုးရကိုမျက်နှာရိုက်ခံပြီးတော့အပြစ်မပြန်ခိုင်းဘူးပေါ့အချို့ကတော့ပြန်ပေါ်အောင်သူနေအမူလနေရတာသာဆာလည်းမရှိသေးဘူးအလူကန်လည်းမရှိသေးဘူးချောင်းမိုင်းနေရှင်းလင်းမှုလည်းမရှိသေးဘူးသူချို့ကပိုက်ပွဲတွေဖြစ်နေပြီးတော့အချို့ကတော့သူတို့ပြန်ပြန်မတော်နေကြလည်းမရှိသေးတာမျိုးလည်းရှိတယ်အချို့ကတော့ပုံစံတစ်စိယူလာပေါ့ဒီခေတ်ဆက်နေရှင်နေပုံစံတစ်စိရောပြောတယ်ပြန်ယူလာဖို့ဒီခေတ်ဆွေနေပေါ့ပုံစံဖြစ်တယ်ဟာတို့ရှိတော့ပေါ့
မြန်မာနိုင်ငံမှာအာနာသိမ့်ပြီးနောက်ပိုင်းအိုးအိမ်စွန့်ခွာထွက်ပြေးရသူက9,000ကျော်အထိရှိထားတယ်လို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးယုံ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကအကူအညီဝေပေးဖို့ခက်ခဲတဲ့ဒေသတွေမှာဒိန်းဆောင်နေသူတွေလည်းအများအပြားရှိတဲ့ကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့ရှမ်းပြည်နယ်တောင်ပိုင်းကစစ်ဘေးရှောင်တွေဒီလကုံမဖြစ်မနေပြန်ဖို့အမိန့်ထုတ်ထားတယ်ဆိုတဲ့ညွှန်ကြားချက်နဲ့ပတ်သက်လို့တစုံတရာပြောဆိုတာမရှိသေးပါဘူးရှင်။ရှမ်းပြည်နယ်တောင်ပိုင်းကဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေကိုပြောပြပေးခဲ့တာပါ။